မိုးရသည့်ကာလဖြန်းနာမှုတွေများလာသလိုစစ်ပွဲတွေနဲ့တခြားသွာလာရာခက်ခဲတဲ့ကိစ္စတွေကြောင့်တချို့နေရာတွေမှာစေဝါအကူအညီပေးဖို့ခက်ခဲလာတယ်လို့အရက်ဖက်အဖွဲ့တချို့ကပြောပါတယ်။စစ်ဆောင်ဦးရေတိုးလာတဲ့အတွက်လဲစေဝါလိုအပ်ချက်တွေကပိုများလာတယ်လို့နယ်လဲကြောပိုးအိတ်ကျန်းမာရေးလုံသားအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ကိုမိုးနိုင်ကပြောပါတယ်
။အခြေသက်ကဒေသတွေကအခုကနယ်လဲကိုစစ်ပေးဆောင်နေညာနေတဲ့အနေအထားမှာပေါ့။ဆိုတော့တခါလေကျွန်တော်တို့ထပ်ခဲ့ထားတဲ့လူကြီးတွေမှာလူကြီးများလာတာလို့ဘာလို့ကြောက်လဲစေဝါတွေကတော့ဟိုလူသားထက်ပို့ပြီးတော့ပုံသွားတာဖြစ်ပါမို့ဆိုဟုတ်လားစေဝါခက်ခဲတွေကတော့သူတို့တင်ပြလာတဲ့အရေးပေါ်မှာဆိုအရေးပေါ်တိုင်းကျွန်တော်တို့အချိန်မီချင်းကိုကုနီပတ်မို့ပို့ဆောင်ပေးတာပေါ့နော်အခုဆိုရင်လည်းကျွန်တော်တို့ကြယ်နေပြန်မှာကျန်တဲ့နှစ်ပတ်သုံးပတ်တော့တွင်ရပဲဟိုကက်ခွဲတွေပြန်ဖြစ်ပြီးတော့လူလူတွေကများရှိကြောင်းနေရတော့အရေးပေါ်စေဝါတွေတိကျတောင်းဆိုတဲ့ပုံမှာကျွန်တော်ကလည်းဒီဘက်မှာဟိုလိုအပ်တဲ့စေဝါခြင်းတွေကျွန်တော်ပြုစုပြီးတော့ချက်ချင်းဝယ်ပြီးတော့ချက်ချင်းပို့ပေးရတယ်ရှိပါတယ
်။နည်းနဲ့ကြောပိုးအိတ်ကျန်းမာရေးလုံသားအဖွဲ့ Backpack Health Worker တင်းဟာလက်နက်ကင်ပရိပခတွေကြားစေဝါအကူအညီလိုအပ်သူတွေကိုနည်းနဲ့လိုက်လံကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်။နည်းနဲ့ကြောပိုးအိတ်အဖွဲ့တစ်ခုချင်းစီဟာလိုအပ်တဲ့နေရာတွေမှာလူရည်2000စာအထိစေဝါအကူအညီပေးတာတွေရှိတယ်လို့စတင်ဖွဲ့စည်းတဲ့အချိန်မှာအဖွဲ့30ကျော်နဲ့စခဲ့တာပါအခုအချိန်မှာတော့ဒီအဖွဲ့ဟာကရင်၊ကရင်နီ၊မွန်၊ကချင်၊ကယန်၊ရှမ်း၊ရခိုင်၊ပလောင်၊ပအိုး၊ချင်း၊နာဂစတဲ့ဒေသတွေကစေဝါအကူအညီတွေပေးနေပြီလို့ပြောပါတယ်တချို့နေရာတွေမှာပံ့ပိုးဖို့စေဝါရှိရင်တောင်မှအချိန်မီထောက်ပံ့ပေးနိုင်ဖို့သွားလာရေးအခက်အခဲအပါအဝင်အကန့်အသတ်အဟန့်တားတွေအများကြီးရှိနေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒီလိုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက် Community Improvement and Development CID အဖွဲ့ကတော့သူတို့နဲ့မိဖက်အဖွဲ့တွေပူးပေါင်းပြီးဤပညာအကူအညီတွေစေဝါအကူအညီအချိန်မီပေးနိုင်မယ့်နည်းလမ်းတွေရှာနေတဲ့အကြောင်း VOE ကိုပြောပါတယ်ဒီအထက်မှာအဝေးထိန်း drone တွေကိုအသုံးပြုပြီးစေဝါအရေးပေါ်အကူအညီလိုအပ်တဲ့နေရာတွေစီအချိန်တိုအတွင်းပေးပို့နိုင်အောင်စီစဉ်နေတာရှိတယ်လို့လည်းအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့စောဘဦးလေးကပြောပါတယ်ဒီနီးလန်းဟာပြည်တွင်းမှာတခါမှအသုံးမပြုသေးတဲ့နီးလန်းဖြစ်လို့အသေးစိတ်ကိစ္စတွေကိုဆွေးနွေးနေတယ်လို့လည်းသူကပြောပါတယ
်ဟုတ်ဒါကိုကျွန်တော်တို့ကကြိုတင်စီမံချက်အနေနဲ့တော့ဟိုလောက်ထားတာပေါ့နော်ငွေကြေးတစ်စီတွေကိုကျွန်တော်တို့ဝန်ထမ်းပို့မယ်ဆိုတာကဟုတ်နည်းနည်းတော့ဟိုကျွန်တော်ထင်ပါတယ်ပြန်လေလေးရှင်းရအောင်မယ်အနေထားရှိတယ်ကျောင်းမီရယ်ပြောမဆုံးတော့ဟိုဈေးကနည်းနည်းလေးခေါင်ခိုက်နေတဲ့ခါတော့တယ်အဲကျွန်တော်ထင်တယ်ကမေကေဒရုန်းဖို့ပြီးကြအောင်မှသူကဝယ်လို့တော်တော်ပါတဲ့ဒရုန်းပဲအသုံးပြုရမယ်အနေထားရှိတယ်ဒါလို့တော့ကျွန်တော်ပြန်ပြီးတော့ခန့်မှန်းတော့ပေါ့နော
်ဇွန်လတိုင်းမှာကချင်ချင်းစကိုင်းကရင်နဲ့ကရင်နီဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေပိုလောက်လာနေပြီးလက်နက်ကင်ပရိပခတွေလည်းပိုပြင်းထန်လာနေပါတယ်။ဒီလိုအခြေအနေတွေအောက်မှာအရသာပြည်သူတွေထိခိုက်သေးခြင်းမှုတွေကလည်းတိုးလာနေရတဲ့အမျှလက်နက်ကင်တိုက်ပွဲတွေအကြားထိခိုက်ဒဏ်ရာရသူတွေနာမကျန်းဖြစ်တဲ့စစ်ဘေးဒုက္ခသည်တွေကိုအရေးပေါ်ဆေးဝါးအကူအညီတွေအချိန်မီပို့ပေးနိုင်ဖို့အတွက်အရက်ဖက်အဖွဲ့တွေကနည်းလမ်းတွေရှာလာကြတာပါခင်ဗျာ။